ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရပ်ပေါင်းပြည်တော်စုလွှတ်တော်အစည်းအဝေးမှာမကြာခင်ကမှသမ္မတဖြစ်လာခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကဝန်ကြီးဌာန34ခုစီရင်နဲ့ဝန်ကြီးအယောက်30တို့ရဲ့စီရင်ကိုတင်သွင်းလိုက်ပါပြီ။ဝန်ကြီးဌာနရေးထွက်ကအခုရှိနေတာထက်နည်းသွားတယ်ဆိုပေမဲ့မြန်မာနိုင်ငံအခြေအနေဆိုင်ရင်များလွန်းတယ်လို့ဒီဝန်ကြီးဌာနတွေရဲ့စွမ်းဆောင်နိုင်ရည်အပေါ်မှာလည်းမေးခွန်းထုတ်ဆရာရှိတယ်လို့ဝေဖန်တာတွေရှိပါတယ်။အပြည့်စုံကိုဘန်ကောက်ကနေကိုကျော်ကျော်သိန်းကတရင်ပေးပို့ထားပါတယ်
။လွှတ်တော်စည်းဝေးတွေကိုကြားထဲမှာနားထားခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့ပြန်စတဲ့အချိန်မှာတော့လွှတ်တော်နှစ်ရပေါင်းပြည်ထောင်စုလွှတ်တော်စည်းဝေးကျင်းပပြီးတမရဖြစ်လာတာမကြာသေးတဲ့ဦးသိန်းစိန်ကဖွဲ့စည်းမဲ့ဝန်ကြီးဌာနစီရင်တဲ့ဝန်ကြီးအမည်စီရင်တွေကိုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ
်။လွှတ်တော်နိုင်ငံကနေပြီးတော့တမရကတင်သွင်းတဲ့ဒီဝန်ကြီးဌာန34ဌာနရဲ့အမည်စီရင်ကိုဖတ်ပြပါတယ်။အဲ့ဒီ34ဌာနရဲ့နောက်ဝန်ကြီးဥယျာဉ်ကျဆို30ဦးတင်ပါတယ်။ဝန်ကြီးဌာန34ဌာနအမည်စီရင်ကိုဖတ်ပြပါတယ်။ဝန်ကြီးဥယျာဉ်30ဦးရဲ့အမည်စီရင်ကိုတော့ဖတ်မပြပါဘူး။သူဖတ်ပြတော့ကာကွယ်ရေးဆက်ပြီးတော့ဟိုကငကူအဟောင်းတွေပါပဲ။ပြီးတော့ကျွန်တော်တို့အစ်စ်ကတော့သမရာယုံမှုကြီးဌာနနဲ့မြန်မာစစ်မှုကွန်ရေးဝန်ကြီးဌာနပါ
လွှတ်တော်စည်းဝေးတက်ရောက်နေတဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ပါသမရာကတင်သွင်းတဲ့အထက်မှာဝန်ကြီးဌာနအရေးအတွက်က34ခုရှိပြီးဝန်ကြီးစင်းကအယောက်30ပဲရှိရတဲ့အကြောင်းကတော့ကာကွယ်ရေးပြည်ထရေးနိုင်ငံခြားရေးနဲ့နေဆက်ဒေသရေးရာဝန်ကြီးဌာနတွေအတွက်ဝန်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကခံထားမှာကြောင့်ဖြစ်တယ်လို့နောက်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ပြည်ခိုင်ပြိုးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဇေကဘာဦးခင်ရွှေကရှင်းပြပါရယ်တမရကအခုလိုတင်သွင်းထားတာနဲ့ပတ်သက်ပြီးဗိုလ်ဒူးနဲ့ဆက်ပြီးကျင်းပမဲ့အစည်းအဝေးမှာဆွေးနွေးကြတာရှိရင်ဆွေးနွေးဖို့လွှတ်တော်နာယကကအတိပေးပြောဆိုခဲ့တယ်လို့လည်းဦးဖုံးမြအောင်ကပြောပါရယ်မြန်မာနိုင်ငံလိုဖွံ့ဖြိုးတိုးတက်မှုကလည်းနောက်ကျအခြေခံအဆောက်အုံတွေကလည်းအခိုင်အမာမရှိဗန်နာငွေကြေးအင်အားလည်းတောင့်တင်းမှုမရှိတဲ့နိုင်ငံမျိုးမှာအခုလောက်ဝင်ကြီးဌာနအရေးအတွက်များများလိုအပ်ရလားဆိုတာနဲ့ဘယ်လောက်ထိရောက်မှုရှိမလဲဆိုတာတွေကမေးခွန်းထုတ်เสียဖြစ်နေတယ်လို့ပြောသူကတော့ဘ ഹു ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့ကဦးအောင်သူငိမ့်ပ
ါပေချာတော့ဗျာဥမာဝင်ကြီးဌာနဘယ်တစ်ခုလိုရဲဆိုတာမျိုးတော့ပြောရခက်တာပေါ့ဗျာဆိုတော့ရေဘူးရမူရပြောမယ်ဆိုရင်တော့ဝင်ကြီးဌာနတွေဝန်ထမ်းတွေများများထားလေလေသရိတ်ကုန်ကြမှုစည်းကပုံများလေလေပဲပေါ့နော်ဆိုတော့အခုအနေထားဖြစ်တဲ့အခါကျတော့ပြောရမယ်ဆိုရင်အရင်ဒီဆိုရတော့လေဝန်ကြီးဌာန38ခုလောက်ရှိတယ်ဆိုတော့ဘာမှသိမပြောင်းတဲ့အနေထားပေါ့ပုံနေမြဲကြားနေမြဲပဲဖြစ်ပါတယ်ဆိုတော့ဒါမဲ့ပုံပြောင်းသွားတာအနေထားကတော့အခုချိန်မှာဆိုရင်လွှတ်တော်အမတ်တွေအတွက်လစာပေးစရာတွေအများကြီးဖြစ်လာမယ်လွှတ်တော်မှာရေးရကော်မတီတွေဝန်ထမ်းတွေအများကြီးပို့လာတယ်နောက်တစ်ဆင့်ဖြစ်တဲ့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလည်းနောက်ထပ်အစိုးရအလှအတရထပ်ပေါ်လာအောင်မယ်ဆိုတော့ကျွန်တော်တွက်ကြည့်တာကဝန်ထမ်းတွေအပိုများလာမယ်ဝန်ကြီးတွေလည်းပိုများလာမယ်လစာပေးရတာလည်းပိုများလာမယ်ဆိုတော့အစိုးရဘက်ကကုန်ကြစည်ပြပုံများလာဖို့ရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာဆိုလို့ရှိရင်တစ်ဖက်ကဘယ်လောက်ထိထိထိရောက်ရောက်လုံနိုင်မလဲနောက်တစ်ခုကတော့ဒီကုန်ကြစည်ငွေတွေကိုဘယ်နေရာကနေဖြည့်ဆည်းမလဲဆိုတဲ့မေးခွန်းတွေရှိပါတယ
်ဗိုလ်ဒူးနေမှာပြည်တော်စုလွတ်တော်အစည်းအဝေးကိုဆက်ကျင်းပမှာဖြစ်ပြီးဝန်ကြီးဌာနဖွဲ့စည်းပုံတွေနဲ့ဝန်ကြီးခန့်ထားဖို့ကိစ္စတွေကိုလွှတ်တော်ကိုယ်စားလှယ်တွေဘက်ကဆွေးနွေးကြဖို့ဖြစ်တဲ့ဆိုပေမဲ့ VOA ကဆက်သွယ်မေးမြန်းခဲ့တဲ့လောက်မှာတော့ပြန်လည်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားလှယ်မရှိတဲ့လောက်ပါပဲတချို့လွတ်တော်ကိုယ်စားလှယ်ကပြန်ပြီးဆွေးနွေးစရာမရှိပါဘူးလို့ပြောတာရှိတယ်လို့တချို့လွတ်တော်ကိုယ်စားလှယ်ကကြတော့ပါတီတွင်ပြန်ပြီးညှိနှိုင်းပြီးမှဆွေးနွေးရေးမဆွေးနွေးရေးကိုပါတီလူကြီးတွေကပြောပါလိမ့်မယ်ဆိုပြီးဖြေဆိုခဲ့တာမျိုးလည်းရှိကြောင်းပါခင်ဗျာ